မလေးရှားနိုင်ငံအတွင်းအလုပ်လုပ်ကိုင်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေလုံခြုံရေးအထူးသတိထားကြဖို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံဖက်ကတတိပေးအကြောင်းကြားလာတယ်လို့ကွာလာလမ်ပူအခြေစိုက်လူမှုအသင်းတွေကပြောပါရယ်မလေးရှားနိုင်ငံအတွင်းလူကုန်ကူးခံရသူတွေလို့ယူဆရတဲ့ပသူဘဲဝါမှမသိရသေးတဲ့လို့ရုပ်အလောင်းအများအပြားတူဖော်ရရှိပြီးနောက်မှာမြန်မာရွှေ့ပြောင်းအလုပ်သမားတွေကြားဆိုရင်မူတွေတိုးလာနေတာပါအခြေအနေသေးစိတ်ကိုတော့မဆုမုံကတင်ပြထားပါရယ်ရှင်
မလေးရှားနိုင်ငံတွင်မြန်မာရွှေ့ပြောင်းအလုပ်သမားတွေမိမိတို့ရဲ့လုံခြုံရေးအထူးသတိထားကြဖို့နဲ့အရေးပေါ်အကူအညီလိုအပ်လာရင်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံရဲ့အရေးပေါ်ဖုန်းနံပါတ်0713468926ကိုအမြန်ဆုံးဆက်သွယ်အကြောင်းကြားကြဖို့တိုက်တွန်းထားကြောင်းမလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူမြို့အခြေစိုက်ကပုန်းနာရေးကူညီမှုအသင်းကဦးစန်းဝင်းက VOA မြန်မာပိုင်းကိုပြောပါတယ
်ဟုတ်ပါတယ်မြန်မာတွေကိုသူကတူးချင်းမသွားပါနဲ့ပေါ့အုပ်စုလိုက်သွားပါပေါ့တော့အချိန်မတော်မသွားဖို့တို့သတိနဲ့သွားလာဖို့တို့ဒီသတိပေးကြံရဲထုတ်တာပါတယ်အေးပေါ့ဖြစ်ရင်လည်းတို့ hotline number 017ဘလောက်ဘလောက်ပေါ့လေအဲ့ဒါကိုဆက်တဲ့အကူကြီးတောင်းဖို့ဆိုတဲ့အကြောင်းအဲ့စာတွေထုတ်ထားပါတယ်ခင်ဗျာ
မြမရွှေပြောင်းလူသမားတွေကိုကူညီဆောင်ရွက်ပေးနေတဲ့အလုသမားအဖွဲ့အစည်းတွေဘက်ကလည်းမလေးရှားနိုင်ငံရောက်မြမအလုသမားတွေလုံခြုံရေးသတိရှိကြဖို့လိုက်လံစော်ဩပေးနေကြတယ်လို့ဆိုပါတယ်
ဆွေယုံလေးအလုသမားတွေအဲ့လိုတွေ့ရင်လည်းကျွန်တော်တို့တွေစီးနေကမနဲ့နေဖို့ဒီအခုအနေထားမှာအကောင်းမွန်နေဖို့အရက်ဒီစားမတော့ပစားဖို့ရမ်းနေဖြစ်ဖို့အဲ့စားတွေကျွန်တော်တတိပေးပါတယ်အကြောင်းရှိရင်လည်းကျွန်တော်တို့ဒီလူမှုကွန်ရက်ရေးအသင်းတွေကိုပုံဆက်ဖို့ကျွန်တော်ကတစင်နိုင်ုံနဲ့အကြောင်းကြားမယ်ဆိုတော့အခုနဲ့ဒူလင်းလောက်ထားပါတယ
်ပြီးခဲ့တဲ့သတင်းပတ်တုန်းကကွာလာလမ်ပူမြို့တော်ကမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံရှိမှလှေစည်းပြေးဒုက္ခသည်တွေရဲ့အရေးမလေးရှားနိုင်ငံသားတချို့နဲ့မြန်မာနိုင်ငံသားတချို့လာရောက်ဆန္ဒပြမှုတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းမှာမြန်မာအလုသမားတွေကြားစိုးရိမ်မှုတွေပိုတိုးလာနေတာဖြစ်တယ်လို့လည်းကွာလာလမ်ပူမြို့မှာနေထိုင်တဲ့ဦးစံဝင်းကပြောပါတယ
်တန်ယုံတော်တင်းဝင်ရောက်မဲ့ပုံစံမျိုးရှိခဲ့တဲ့အတွက်ကြောင့်လုံသမားအများစုကတော့ကြောက်လန့်နေပါတယ်ပြီးခဲ့တဲ့ကြာတာပြေးတော့ကြာနေရကဆန္ဒပြမှုတွေရှိဖြစ်တယ်နောက်တစ်ခုကဒီမှာတာယုံဆန္ဒပြမှုမှာနာပြီးလုံခြုံရေးရဲရတဲ့တင်းကျပ်စာစောင့်ကြပေးခြင်းမရှိဘူးတားမြစ်ခြင်းလည်းမရှိခဲ့ပါဘူးဒါမို့လုံခြုံမှုအနေထားမကောင်းမှမဟုတ်ဘူးမလေးရှားမှာရှိတဲ့လူတော်တော်များများတော့
မလေးရှားနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတချို့မြန်မာနိုင်ငံကိုပြန်ဖို့မြန်မာတန်ယုံကိုလာရောက်ဆက်သွယ်လာကြသူတွေများလာပြီးတော့ရွှေ့ပြောင်းအလုပ်သမားတွေကြာလုံခြုံရေးသတိနဲ့တွာလာနေကြရတယ်လို့သူကဆက်ပြောပါတယ်
ရှိကောင်းလို့တမားရတော့အခုလက်ရှိအနေထားတော့ပြီးခဲ့တဲ့ကြပါပေးတောက်ကြနေတဲ့ဒီဆန္ဒပြမှုတွေပြီးနောက်ပိုင်းမှာတော့ဒီအပြင်ဝင်ရဖက်သွားတာတို့အိုဘာနဲ့အလုပ်လုပ်တာတို့မရှိကြတော့အရန်ညော့နေတယ်အများစုကတော့မြန်မာပြည်ပြန်ဖို့ဆိုင်းမင်းကြတယ်လူတော်တော်များများတဲ့မြန်မာပြည်ကိုနေ့စဉ်ရဆက်လို့တော့နိုင်ငံသားဖြစ်ကြောင်း CIA ဆိုတဲ့နိုင်ငံသားဖြစ်ကြောင်းဆိုင်းဆရာနေလျှောက်ပြီးတန်ကြတဲ့လူများပါတယ်
အခုဆိုရင်မလေးရှားနိုင်ငံနဲ့ဆက်အနီးမှာလူကုန်ခုခံရသူတွေလို့ယူဆရတဲ့ဘယ်သူဘဝဆိုတာအမည်မဖော်နိုင်သေးတဲ့ရုပ်အလောင်း100ကျော်တူဖို့တွေ့ရှိခဲ့ပေမဲ့လို့ဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာမလေးရှားနိုင်ငံဘက်ကတရားဝင်ပြောဆိုနိုင်ခြင်းမရှိသေးဘူးလို့ရွှေပြောင်းလူသမားတွေအတွက်နိုင်ငံကူညီမှုကိုလိုက်လံဆောင်ရွက်ပေးနေတဲ့ဦးစံဝင်းကပြောပါတယ
်ဒီနေ့အထိတူဖို့တာ158ယောက်လို့သူတို့ကြီးညာထားတယ်ပေါ့လေဒါပေမဲ့ဘယ်နိုင်ငံသားတွေဘယ်လိုဆိုတရားဝင်ကြီးညာထားတာမရှိဘူးအဲကျွန်တော်ကြားတာတော့ဒီနိုင်ငံနယ်စပ်ကြားမှာဆိုတော့ကျွန်တော်ကဒီ trafficking တွေပေါ့လေဟုတ်တယ်ဘယ်နိုင်ငံသားဆိုတော့အတိအကျရေလို့တော့ဘယ်လို့မှမပေါ်ထုတ်နိုင်ဘူးသူကုန်ကူးတဲ့လူတွေနေထားနေပြီးတော့အဲဒီဆုံးနာလေးဖြစ်နေပါတ
ယ်မြမအလုသမားအများပြားသွားရောက်လှုပ်လှုပ်ကင်နေကြတဲ့မလေးရှားနိုင်ငံထဲမှာအခုလိုမျိုးလူကုန်ကူးခံရတဲ့ရွှေပြောင်းအလုသမားတွေလို့ယူဆရတဲ့အမည်မသိရုပ်လောင်းတွေတူးဖော်ရရှိခဲ့တဲ့အရေးပါဝင်မြမအလုသမားတွေရဲ့လုံခြုံရေးတန်ယုံဘက်ကဆောင်ရွက်လှုပ်ကင်ပေးနေတာတွေနဲ့ပတ်သက်လို့သိရှိနိုင်မှုမလေးရှားနိုင်ငံဆိုင်ရာမြမတန်ယုံအလုသမားရာတန်ရာရှိတဲ့တာဝန်ရှိတဲ့သူတွေကို VOA မြမပိုင်းကနေဆက်သွယ်မေးမြန်းမှုစူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရပါဘူးရှင်